တိုက်ပွဲတွေကျင်းထန်နေတဲ့ရှင်းပြည်နယ်ပလောဝါမြို့နယ်တွင်ကအောက်မီလဝကျေးရွာမှာမီးရှို့ခံရလို့နေအိမ်40ကျော်လောက်မိလောင်တော့ပြီးဒေသခံတွေဘေးလွတ်ရွာကိုထွက်ပြေးနေကြတဲ့ရှင်တွေကိုပြောပြပေးရှင်ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်လက်နက်ကန်အေဖွဲ့နဲ့ဆိုးရတပ်တို့တိုက်ပွဲကျင်းထန်နေတဲ့ရှင်းပြည်နယ်ပလောဝါမြို့နယ်တွင်ကအောက်မီလဝကျေးရွာဟာမနေ့ကမီးရှို့ခံခဲ့ရတာဖြစ်ပြီးအိမ်ရှိ40ကျော်လောက်မိလောင်တော့တယ်လို့အောက်မီလဝဒေသခံဦးဝေပကပြောပါတယ
်တနအိကျော်ကျော်လောက်မှာပဲတနအိ10မီလောက်ရှိတယ်အဲ့တနအိ10မီလောက်မှာဒီမှာတက်တော့ကက်ကတော့ဝင်လာတာရှိတယ်ယူရလေးကြီးရောရင်ဝင်လာတယ်ဆိုတော့ဒီမှာတက်တော့ကားတဲ့ဝင်လာတဲ့ချိန်ကနေပြီးတော့ဟို15မီလောက်ကြာတယ်အဲ့မှာမင်းကြီးထားလောက်ယူရတယ်ကသူကမင်းကိုယ်ဆက်တော့မင်းကိုယ်ဆက်တော့ဘာဖြစ်တယ်မသိဘူးတော့ကြည်ကြည်ရမှာမင်းကြီးလောင်တော့ကြာ
အောင်မီလဝကျေးရွာဟာပလောဝမြို့နယ်ရှေ့ဖက်ကမ်းမှာတည်ရှိတာဖြစ်ပြီးအဲ့ဒီကျေးရွာနီးမှာလွန်ခဲ့တဲ့တစ်လလောက်ကတည်းကတိုက်ပွဲတွေဖြစ်ပေါ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့ကလည်းကျေးရွာမီးလောင်နေတာကိုမြင်တာကြောင့်ပလောဝတစ်ဖက်ကမ်းကနေမိမိကျေးရွာကိုမင်းငင်းဖို့တော့တဲ့အောင်မီလဝကျေးရွာသားတွေကိုတနက်နေ့ပြစ်တာကြောင့်ဒဏ်ရာရရှိတော့သူတွေလည်းရှိတယ်လို့ဦးဝေဘကဆက်ပြောပါတယ်
။အဲ့မှာမင်းရဲ့လာလောင်နေချိန်မှာဒီကလူတွေကတော့ကြည့်နေကြတယ်ကိုကြည့်နေတဲ့ဆိုတော့တွားပြီးတော့မင်းကိုမငင်းတိုက်ရဘူးလေ။နောက်ကျတော့မင်းကတဖြည်းဖြည်းညားလာတဲ့ချိန်မှာเนี่ยကျွန်တော်တို့ယွာသားတွေနဲ့ဟိုကျွန်တော်တို့ယွာသားတွေအကုန်ပေါင်းပြီးတော့အဲ့မှာမင်းကြီးတိုက်ဖို့တော့ကျွန်တော်တို့လေတွေနဲ့ပေါ့ဒီပလောက်ဝဆက်ချမ်းကနေကျွန်တော်တို့အဲ့ဒီမင်းရောက်ကျဲပါပဲကိုးတွေပြအဲ့မှာလေတစ်စီးကတော့အဲ့မှာကျွန်တော်တို့ယွာရေးအဲငကန်းဘေးကိုရောက်တာပေါ့နော်ရောက်ပြီးချိန်မှာဒီမြန်မာတက်မလို့ဖက်ကနေပြီးတော့ပြက်ခတ်တာတွေရှိတယ်ပြန်ပြီးတော့ယွာသားတွေ၆နံပြီးတော့အဲ့မှာနောက်ဘူးတော့နောက်လေ၃စင်းကြွားတာပြန်နောက်တစ်စင်းကတော့မြင့်လီမှာနောက်တစ်စင်းကတော့ဒီပလောက်ဝဆက်ချမ်းတော့ဆပ်ပါတာရှိတယ်အဲ့မှာဒူတို့တွေလည်းဘယ်လိုကြမ်းမှမသိဘူးတော့ကိုလုံးလုံးဒီရှိပေါ်မှာပဲကုံလုံးဟိုပျက်ပျက်ဝဲပြီးတော့နေကြတာပေါ့နော်။ဟိုမှာရွာသေးမှာရောက်သွားတဲ့လူတွေလည်းပြီးပြီးတော့ဆိုင်းပြီးတော့ပြေးကြတယ်ဗျ။အော်ဒဏ်ရာရတဲ့လူကတော့မနေ့ကတော့ကျွန်တော်ကတော့ကြားပြကြတာတော့ကျွန်တော်တို့နှစ်ယောက်ပဲကြားတယ်။အခုကျွန်တော်တို့လည်းထိုက်ပြီးတော့ပြေးလာတာဗျ။အ
ဲ့ဒီအောင်မီလဝကျေးရွာကိုမိရှူတာဟာတမတော်ကဖြစ်တယ်လို့အေဖွေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဟိုမနေ့ကဒီမေလ26ရက်နေ့ဒီဟိုနေ့လေ2နာရီ40လောက်မှာဒီပလဝမြို့နယ်မီလဝအောက်ရွာကိုမြန်မာစစ်တပ်ကနေမြန်မာစစ်တပ်ရဲ့ဒီအင်အားဟို50ကျော်ပါတဲ့စစ်ကြောင်းတစ်ခုကဝင်ရောက်ပြီးတော့မှဒါမီးရှို့ဟိုဖျက်ဆီးခဲ့တာရှိတယ်။အဲ့ဒီစစ်ကြောင်းဟာဒီခလာ269ဒီပလဝရဲ့တဖက်ကံပေါ့နော်ဒီခလာ269တောင်ပေါ်ကနေဆင်းလာပြီးတော့မှဟိုအဲ့ဒီရွာသေးကိုဟိုတန်းပြီးတော့ဝင်သွားတာကိုဒါရွာသားတွေလည်းအလုံးတွေ့တယ်ဆိုတော့အဲ့ဒီရွာကိုမီးရှို့နေတဲ့အချိန်မှာရွာသားတွေကဒါသူတို့ရဲ့အိမ်တွေပြီးလောင်နေတာပြီးလို့ဟိုမင်းကြီးတပ်ဖို့သွားတဲ့အချိန်မှာလည်းပဲဟိုအဲ့ဒီမှာရှိတဲ့မြန်မာစစ်တပ်ကဒီစစ်သားတွေကနေပြီးတော့မှဟိုလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးတော့မှသူတို့ကိုမောင်းထုတ်တာပေါ့နော်အဲ့ဒါကြောင့်မို့လို့ရွာသားတွေကဟိုမီးငြိမ်ဖို့မရသေးပြန်ပြီးတော့ပြေးလာခဲ့ကြရတယ်ဆိုတော့ဒီလိုအနေအထားမျိုးเนาะဒါကတော့ဒီမြန်မာစစ်တပ်ကဒါစစ်ရာဇဝမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်
ဒေတာခန့်တွေနဲ့အေဖွေတို့ရဲ့ဆဆွေးပြောဆိုရှင်းနေပတ်သက်ပြီးတမ်တော်ဖက်ကိုမေးမြန်းဖို့ဘူရော်ရေကအချင်းချင်းဆက်တွေ့ခဲ့ပေမဲ့လည်းအစည်းအဝေးလုံးနေတာမို့မပြောနိုင်သေးကြောင်းတွန့်ပြန်ပြောဆိုခဲ့ပါတယ်။လက်ရှိရှင်ဒီရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်ပလောဝဒေတာခန့်တွေဟာလည်းဘေးလွတ်ရာကျေးရွာတွေကိုထွက်ပြေးနေကြပြီးရွာသားတွေမရှိတဲ့အချိန်ကျေးရွာကိုမီးရှို့လိုက်တာကြောင့်နေရာပြန်ရင်နေစရာမရှိတော့ဘူးလို့အောက်မီလဝဒေတာခန့်ဦးဝေပကဆက်ပြောပါတယ
်။ကျွန်တော်တို့ကဗျာဒီအင်းဆိုတော့ကကျွန်တော်တို့ကဒီမရှိနဲ့ရှိနဲ့၆ထားတော့ပေါ့ဗျာနော်၆ထားတော့ဒီခုလိုဆုံးချုံသွားတဲ့အချိန်မှာကျွန်တော်တို့အိမ်ဘလို့၆မှန်ဒီခုကမိုးကလည်းကြာခဏနေပြီမိုးကြာခဏနေတဲ့အချိန်မှာကျွန်တော်တို့ဒီတုတ်ဖက်ဒီစခန်းကနေဒီခုဒီစာတင်ကျောင်းနေမှာနေရတော့ဘူးနေရဟိုဝင်းကျန်လို့နေရပြန်လို့ကျွန်တော်နေစရာအိမ်ရှိလို့ဗျာ
အခုမေလာတိုက်ပွဲတွေတွင်မှာမီးရှို့ခံရတာဟာပလောဝမြို့နေကအောက်မီလဝကျေးရွာတစ်ခုတည်းမဟုတ်ပဲရခိုင်မြောက်ပိုင်းကလက်ကကျေးရွာဟာလည်းပြီးခဲ့တဲ့တပတ်လောက်ကမီးရှို့တာကိုခံခဲ့ရပါတယ်ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေသေးတယ်လို့ကြေးကတွေမီးရှို့ခံရတဲ့အတိုင်းမှာလေတနက်အေနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ကျွန်တော်တတ်နိုင်ရခိုင်ကနေတင်ပြပို့ထားပါတယ်